နိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချန်တစ်ခုကိုဒီကနေ့ပြည်သူ့လွှတ်တော်မှတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံသမိုင်းတခြားပထမဆုံးပြဋ္ဌာန်းဘူရာဖြစ်တဲ့အဲ့ဒီဥပဒေကိုလို့သလိုအသုံးချပြီးတရားစွဲဆိုနေတာတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားလာပြီးတဲ့နောက်အခုလိုပြင်ဆင
လွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေကြမ်းတစ်ရပ်ကိုဒီကနေ့တည်သူလွတ်တော်မှာတင်သွင်းလိုက်တာဖြစ်ပါတယ်ဒီဥပဒေကို2019ခုနှစ်မတ်လတုန်းကအတူတူပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အခန်း6ခန်းနဲ့ပုံမှန်73ခုသာပါဝင်တဲ့ဒီဥပဒေကိုထပ်တိုးပုံမှန်2ခုထည့်လိုက်တယ်လို့အမကန်ပေးလို့ရတဲ့ပုံမှန်အနေနဲ့ပြင်ဆင်ဖို့လုပ်တာဖြစ်တယ်လို့ဒီဥပဒေကြမ်းကိုတင်သွင်းတဲ့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီအတွင်းရေးမှူးဦးလာတန်းက VOA ကိုပြောပြပါတယ်
ဟိုအဓိကတော့ကျွန်တော်တို့ဟိုအာမခံပြီးတဲ့ပုံမှန်ဖြစ်အောင်လုပ်တယ်ဗျာနော်နောက်ပြီးတော့တရားဆွဲတဲ့အခါမှာသက်ဆိုင်ရာဥပဒေနဲ့ဂျူဒီခွင့်ပြုချက်ကိုရယူရမယ်ဗျာအဲ့ဒါအဓိကပဲပုံမှန်30ပြင်တာနော်30ကကြီးထက်တဲ့တာပဲဗျာပုံမှန်မိသူမဆိုပုံမှန်ခုနှစ်ပါတာမီချက်ကိုလောက်ပုံမှန်10ကကြီးမှ9အထိတာမီချက်တရားကိုလောက်ဖောက်ပြည့်ကျူးလွန်ညောပြမှုထေရတင်ရင်ခံရတယ်ထို့သူကိုလည်းလုံး6လမှအများစု3နှစ်ထိတာဝန်ချာမိပြင်တဲ့3သိန်းမှတနာရင်းဒတ်ဝိရံချမ်းမလာဘူးဆက်ဆိုင်ဝိဒနာကျူလီခွင့်ပြုရယူရမယ်ဆို14ကကြီးနေထည့်တာပဲ
ဟုတ်
နော်အဲ့ဒါတခုနောက်တစ်ခုကတင်းမှုများကိုအာမကန်ပေးတဲ့တော့ပြည်မှုမှာစတ်မှတ်တယ်အဲခါကူးနေတဲ့တတ်မှတ်တယ်အာမကန်ပေးတယ် really ပဲဖြစ်သွားတော့ကော
နိုင်ရုံလုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာတာကြောင့်ဝေဖန်မှုတွေရှိနေကြတာပါစစ်စိုးရလက်ထက်ကလိုနိုင်ငံသားတွေနောက်ကိုနောက်ရောက်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုတွေကိုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုယ်လွတ်လပ်ခွင့်တွေကိုထိပါခံရမှုတွေကကာကွယ်ပေးဖို့ရည်ရွယ်ကဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့စတင်ပြဋ္ဌာန်းချိန်ကစလို့တလွဲအတုံးချမှုတွေကြောင့်နာမည်ဆိုးနဲ့သာကြော်ကြားခဲ့ရတဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါတယ်လက်တွေ့မှာတော့အစိုးရတက်မတော်အာဏာရပါတီဝင်တွေနဲ့ဒေသန္တရအုပ်ချုပ်ရေးဘိုင်းကပုဂ္ဂိုလ်တွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ကညှို့အောင်လုပ်တယ်ဆိုတဲ့ခေါင်းစဉ်တက်ကဒီဥပဒေကိုတုံ့ပြန်တရားစွဲလာတာကြောင့်ဒီဥပဒေကနာမည်ဆိုးနဲ့ကြော်ကြားလာခဲ့ရတာပါဒီဥပဒေကပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေအဖြစ်လက်တွေ့ကျင့်သုံးနေတယ်ဆိုပြီးဥပဒေပညာရှင်တွေကထောက်ပြခဲ့ကြပါတယ်ရှင်းနေဦးတိန်တန်းကတော့ဒီဥပဒေဟာမရှိတဲ့ဥပဒေတစ်ခုလို့သူကရှုမြင်ပါတယ်
ကျွန်တော်မဟုတ်ရတဲ့သဘောမျိုးရတယ်ဒီလိုလေနော်ဟိုဒါကဒါနဲ့သူတွေတင်ရတဲ့ဒီရေရွှေချက်ကိုသိနေလို့ဒါပေါ့နော
်
ဟုတ်ကဲ့ဒါကြတော့ဒါလူလူကောင်းမှုပေါ့ဒါတော့ကိုယ်တည်းအများကိုကြာဝယ်ဖို့တည်းလုပ်တာပေါ့နော
်အ
ဲ့ဒါတော့တကယ်အားကိုပြီးနေမှာလေခင်းနေပါတော့ဖေးဒီလူကြီးနဲ့တက်တယ်လို့ရှိရင်ဒီမျိုးကြီးရှိရပါတယ်ဆိုနိုင်ငံနေပါလေအဲ့ဒီချက်ချက်ကပါတယ်မဟုတ်ဘူးတော့ကိုယ်တည်းကြာဝယ်ရင်တော့ကိုယ်တည်းကြာဝယ်ရင်လည်းအင်းကောင်းတဲ့အဲ့ဒီချက်ကဖြစ်တယ်ဘယ်လိုအောင်ဖဲလဲအချင်းချင်းလောတိုက်ခိုက်တော့ဒီမဲ့တူရကလာဖြစ်နေတာနော်အဲအဲ့လိုအနေကားမျိုးဖြစ်နေတဲ့အတွက်ဒီဥပဒေကတော့ကျွန်တော်တို့သူတန်တရားပြောပြရရင်ဟိုညီကြီးကတည်းကဥပဒေထက်တယ်တဲ့ချက်တောင်ချက်တုံးနေတဲ့ဥပဒေကတည်းက
လူခွေရေလှူရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အစ်စ်ပြန်လဲရေးဆွဲလိုကြပါတယ်နိုင်ငံရေးလေလာတုံ့တက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ဒီဥပဒေကလူအချင်းချင်းကိုအမှုစင်ဆွဲနိုင်ဖို့လုပ်တာမဟုတ်ဘဲနောက်ရောက်ခံလိုက်မလျော်ဩဇာတုံးတဲ့ဌာနဆိုင်ရာကလူတွေကိုအရေးယူနိုင်ဖို့ရည်ရွယ်ထုတ်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။ဒါကိုလို့တလို့ပုံဖြတ်ခဲ့ရမှာအခုလို့ပြင်ဆင်လိုက်ကမှမလို့အပ်တဲ့အားနည်းချက်တွေရှိလာမှာကိုသူကစိုးရိမ်ပါတယ်
။ဖြစ်လာဖြစ်သွားတာဥပဒေကမှလည်းဒါပေမဲ့ဥပဒေကိုရှင်းသုံးနေစီမှာလက်မခံသေးဘဲနဲ့ဥပဒေမှာရှင်းရှင်းလင်းလင်းရေးထားပါရဲ့နဲ့တာမန်ဒီမျိုးကိုဒီဥပဒေနဲ့တရားစွဲလို့မရပါဘူးဆိုတာဥပဒေမှာရှင်းရှင်းလင်းလင်းပါနေရတာနဲ့သူတို့လက်ခံလို့အခုလို့ပုံပြသွားတာ။ဟိုပြောလို့ရှိရင်ကြောင်းရတော့ပြန်ဖြစ်သွားတယ်မူလဥပဒေမှာပါတဲ့အချက်ကမူလဥပဒေမှာပါတာကဝန်ကြီးဌာနတစ်ခုခုကပေါ့နော
်
အဲ့ဒီအရင်တော့အရှိတိုင်းမှာဆိုရင်တော့ဒီလေဝန်ကြီးဌာနတစ်ခုလို့ပါတာဆိုတော့အဲ့ဒီမှာတော့ရဲလို့စက်တုံးလုံးလို့ပါလို့အဲ့ဒါကြီးရှိတာကိုအခုဒီဥစ္စာပါဖြစ်တော့ဆိုတော့အဲ့ဒီတရားစွဲခံရတဲ့အဲ့ဝန်ကြီးဌာနပုံပုံတွေပေါ့အဲ့တို့ကိုတက်ကြကြလို့တော့ဖြစ်သွားလိမ့်မယ်အဲ့ဒါအဲ့ဒီဒိဋ္ဌိတွေတော့ပြောရလိမ့်မယ်
အခုပြင်ဆင်ဖို့တင်လာတဲ့ဒီဥပဒေကြမ်းကိုပြည်သူ့လွတ်တော်မှာမကြခင်ဆွေးနွေးသွားတော့မှာဖြစ်ပါတယ်ရှင်။